မနက်ကမှရောက်နေတဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီအနေနဲ့ကချင်ပြည်နယ်တဲကတွားခွင့်မရတဲ့ဒေသတွေမှာလူခွင့်ရေးနဲ့ပတ်သက်လို့ဘလို့စိုးရိမ်မှုတွေရှိနေပါသလဲ။ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကအခြေအနေမှန်သိအောင်ဘလို့လုပ်ပေးနိုင်တယ်လဲဆိုတာကိုမဆုမြတ်မွန်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
မြန်မာနိုင်ငံမှာရောက်နေတဲ့ဒီမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီအနေနဲ့အစိုးရထိန်းချုပ်ထားတဲ့ဖားကန်ဒေတာနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ထားတဲ့လိုင်ဇာမျိုးရီစီကိုလုံခြုံရေးအခြေအနေကြောင့်အခုတစ်ခါမြန်မာနိုင်ငံခီးစဉ်မှာသွားခွင့်မရပါဘူး။ညှဉ်းပန်းနှိပ်စက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ဆိုတဲ့အခြေအနေတွေကိုသူကိုယ်တိုင်သွားစုံစမ်းဖို့ဖြစ်တယ်လို့မစ္စယာဟီလီက VOA မြန်မာပိုင်းကိုပြောပါတယ်။အခုလိုမျိုးသူသွားခွင့်မရတဲ့ဒေသတွေမှာလူခွင့်ရေးအတွက်ဘလို့စိုးရိမ်စရာအခြေအနေတွေရှိပါသလဲ။ကချင်ငြိမ်းချမ်းရေးကွန်ရက် KPN ကဒေါက်ခွန်ကြာကအခုလိုပြောပါတယ်။
နံပါတ်1ကတော့ဒီအသက်အန္တရာယ်ထိခိုက်လို့အောင်လူခွင့်ရေးချိုးဖောက်မှုတွေပေါ့ဥမာဆိုလို့ရှင်လိုက်တာဒေတာမှာဆိုလို့ရှင်ဒီအသက်အန္တရာယ်ထိလောက်အောင်ကိုဒီမော်တာနဲ့ပစ်တာမျိုးပြီးရင်တော့ဒီဒုက္ခတွေစခန်းမျိုးတမင်ပတ်သက်တားကက်ထားပြီးတော့မှပစ်တာမျိုးဒါမျိုးတွေကိုဒီသူတို့ကိုယ်တိုင်ကြောပြနိုင်မှာပါဒုတိယအချက်အနေနဲ့ကတော့ဒီစာနာရိတ်ခါဖြတ်တောက်မှုနဲ့လိုင်းကောင်းဖြတ်တောက်မှုတွေဖြစ်ပါတယ်ဒီလိုဆိုအနေနဲ့ပတ်ဆိုင်ရှိတဲ့ဆိုရင်တော့ဒီစာနာရိတ်ခါကိုတော့ပို့ခွင့်မရဘူးရှင်ဒါအပြင်ဒီနိုင်ငံတကာရဲ့အရံပုံတွေတွေလည်းဖြတ်တောက်ထားတဲ့အတွက်ကြောင့်မလို့ဒုက္ခတွေအနေနဲ့အင်မတန်ပါပဲဆက်ခဲရှိနေပါတယ်။ဥပမာဆိုလို့ရှိရင်တော့ဒီကဘာဝတိတောထဲကရတဲ့တိရွတ်တွေနဲ့ဆံကိုပဲဆံပြုတ်ပြုတ်စားနေရတဲ့အစ်စ်မျိုးတွေရောက်နေပါတယ်။မကြတိခင်ကပဲဒီရန်ကုန်မှာလည်းဒီတည်င်းပါအစင်းမြင့်ပေါ်တစ်ခုပြုတ်လုပြီးတော့မှကိုညာဒီဒုက္ခတွေစခန်းမှာဘလောက်တိုင်းတာချီစားနေရခပြက်လက်နေတယ်လဲဆိုရဟာဟိုဒီအဖြစ်ရောက်တဲ့လက်ကနေဒီတို့ရဲ့အတွေ့အကြုံကိုမြေဝါထင်ထင်ပြရတာအောင်ကိုမလာတိကျပြပြဖြစ်ပါတယ်ဒီချက်လက်တွေကိုရရှိနေနေတဲ့သူကိုယ်တိုင်တွေ့မြင်ခွင့်ရမှာဖြစ်တယ်လို့ယွာသားဒီဒုက္ခတွေရဲ့အနေနဲ့လည်းတို့ကိုယ်တိုင်ပြသနိုင်မှာဖြစ်ပါတယ်ပြင်ဖကန်ဒေတာအတွက်ဆိုလို့ရှိရင်လည်းဒီခေတ်ဆက်ဆက်ပါဒီဖကန်ဒေတာပါရှိနေတဲ့လူခွင့်ကြီးချုပ်ဖောက်မှုအလုံးတွေကုမ္ပဏီတွေကနေပြီးတော့မှဒီရင်းနေနဲ့တိုက်တာတွေမြေပြိုတာတွေဒီလို့ရှိရင်တော့ဒီရေလမ်းကြောင်းရွာသားတွေရဲ့နေရာကိုဒီဆဲဒီရေလမ်းကြောင်းကိုပြောင်းလိုက်အောင်ဖောက်လိုက်တာဖြစ်တဲ့ကြောင့်မလို့မိုးရတီမှာရောက်တဲ့အခါမှာဒီရွာတွေကိုရေလွှမ်းမိုးတာဒီလို့ရှိရင်အသက်အိုးအိမ်ဆုံးရှုံးရတာနေအိမ်တွေဆုံးရှုံးရတာဒါတွေတာဝန်မှုဖြည့်ရှင်းမှုမရှိတာတွေကိုပါသူတို့ပြောပြနိုင်မှာလို့ယူဆပါတယ်ရှင့်
ခုတော့ဒီကုလသမဂ္ဂလူခွင့်ရထူးကိုယ်စားလှယ်အနေနဲ့သွားခွင့်မရဘူးပေါ့လေဆိုတော့အဲ့လိုသူ့အနေနဲ့ကိုယ်တိုင်မသွားနိုင်တဲ့အတွက်ကြောင့်မို့လို့သူတိတိနဲ့အစွတ်စွတ်ပြောခဲ့တဲ့ကိစ္စတွေတိသွားအောင်လို့ဒီဒေါက်ခွန်ချာတို့လို့ပေါ့နော်ကချင်အရေးနဲ့လူခွင့်ရကိစ္စတွေဆောင်ရွက်နေတဲ့သူတွေဘက်ကရောဘယ်လိုမျိုးလုံနိုင်မှာပါလဲရှင
်ကျမတို့အနေနဲ့တော့ဒီရန်ကုန်မှာတွေ့ဆုံပွဲမှာကျမပါပါပါရှိရတိုးတော်လည်းပဲကျမတို့ပါတဲ့အချိန်မှာကျမတို့ကတော့ဒီသူ့ရဲ့ benchmark ပေါ့မိမိတို့ကဒီ benchmark လောက်ထားတဲ့ဒီအဲဒါငါတို့အစိုးရကနေဒီမှဒီနေ့တနစ်တာကာလအတွင်းမှာပဲအရာတွေကိုဖြစ်ဆွမ်းသွားမယ်။အနေအရာတွေကိုတိုးတက်အောင်လုပ်မယ်ဆိုပြီးမှတတ်မှတ်ထားတဲ့အရာတွေကိုဘယ်လောက်တိုင်းတာချီအောင်မြင်တယ်လဲဆိုတာသုံးသပ်ပါပဲဖြစ်ပါရဲ့ရှင့်။အဲ့ဒီနေရာမှာအချိန်ကတော့ intern နေပါလေတိုးတော်လဲစပအနေနဲ့တော့ရနိုင်တယ်လို့တကယ်ချက်လဲအားလုံးကိုစုစည်းပြီးတော့မှပေးအပ်ဖို့အတွက်စူးစမ်းနေပါရဲ့ရှင့်။
ကချင်ငြိမ်းချမ်းရေးကွန်ရက်ကဒေါက်ခွန်ကြာဖြစ်ပါတယ်သူအပါအဝင်လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ဇန်နဝါရီလ18ရက်နေ့မှာဒီမစ္စယာဟီလီနဲ့တွေ့ဆုံဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်တနင်္လာနေ့တုန်းကမြစ်ကြီးနားမြို့မှာကချင်စစ်ပြေးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့မစ္စယာဟီလီကတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ကချင်ပြည်နယ်ရဲ့အခြေအနေဟာပိုပြီးတော့ဆိုးဝါးနေတာတွေ့ရတယ်လို့ VOA မြန်မာပိုင်းကပြောခဲ့ပါတယ်အခုခရီးစဉ်ဟာမစ္စယာဟီလီရဲ့ငါးခေါင်းမြောက်မြန်မာနိုင်ငံခရီးစဉ်ဖြစ်ပြီးတော့ဇန်နဝါရီလ20ရက်နေ့အထိမြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေကိုလေ့လာစုံစမ်းမှာဖြစ်ပါရဲ့ရှင်